ရန်ကုန်မြို့မှာအစ္စလာမ်ဘာသာရေးကျောင်းတစ်ခုမှာမိလာမှုဖြစ်ပွားခဲ့ပြီးတဲ့နောက်လုံခြုံရေးကိုဒီကနေ့အထိဆက်ပြီးတော့တင်းတင်းကြပ်ကြပ်ချထားပါဗျ။မကြသေးခင်ကမြန်မာနိုင်ငံရဲ့မြို့တော်တော်များများမှာဘာသာရေးအခြေခံနဲ့တိုက်ခိုက်မှုတွေပြန့်နှံ့လာမှာကိုစိုးရိမ်မှုတွေရှိနေတဲ့အတွက်လည်းရန်ကုန်တမျိုးလုံးမှာအရင်ကထက်လုံခြုံရေးတွေပိုပြီးတော့တိုးမြင့်ချထားတာပါ။ရန်ကုန်မြို့ရဲ့နောက်ဆုံးအခြေအနေကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ရှင
်။ရန်ကုန်ဘူတထောင်မြို့နယ်ကအစ္စလာမ်ဘာသာဝင်ကလေး73ယောက်သေဆုံးတဲ့အထိမိလာမှုဖြစ်ပွားခဲ့ပြီးတဲ့နောက်အနာမဏီကလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတာဖြစ်ပါတယ်ဒီလိုပဲပြီးခဲ့တဲ့လထဲမှာမိထီလာမျိုးကဆက်လိုက်တဲ့ဘာသာရေးအခြေခံအကျံဖက်တိုက်ခိုက်မှုတွေတခြားမျိုးတွေကိုပါပြန့်နှံ့ခဲ့တယ်လို့ရန်ကုန်မှာလည်းစုပူမှုတွေဖြစ်ပွားအောင်လှုပ်ဆောင်မှုတွေပေါ်ပေါက်ခဲ့တဲ့အတွက်မြို့နှက်မှာလုံခြုံရေးတွေကိုတိတိတသာတိုးချထားတာတွေ့ရတဲ့အကြောင်းရန်ကုန်မြို့ကစာရေးဆရာမောင်သူတေကပြောပါတယ
်အဲရန်ကုန်ခြေနေကတော့အရင်ဖြစ်ပွားတဲ့နေရာမှာတော့လုံခြုံရေးကတနည်းအထိချထားတယ်ပဲတင်းကျူလန်းနေပြီးတော့ဟိုဘက်ဒီဘုံမြတ်ထောလန်းကြီးကတော့လောက်ဖိထားတယ်ပေါ့နော်အဲ48လမ်းလမ်းတိုင်းနေရာပေါ့ဗျာနော်အဲလုံးလုံးကြီးကတော့တို့ပြေဝါကြောင်းယူထားတယ်စသဖြင့်ဖြင်းကနေဒီနေ့ဒီပေါ့နော်ဒီခင်းမဖြစ်ခင်ကာလာရဲ့ဟာတို့တက်ဆိုင်ရာအလပိုင်းဖွဲ့ရတယ်လုံးလုံးကြီးတို့တိုးမြင့်ချထားတာကိုကျွန်တော်တို့မြင်တွေ့နေရတယ်လေဘာကြောင့်လဲဆိုတော့ဖြစ်လာတဲ့ဒီနေ့နောက်ဆက်တွဲတွေကရန်ကုန်ကူးချက်မှာတို့ဘက်ကလည်းစိုးရိမ်တာပေါ့နောက်တစ်ခုကတင်းညာခါရပွဲကလည်းနှီးလာပြီလေဒီလိုပြီးတော့အဲ့ဒီဟာကိုကျေပင်လဲဥမှုရဆိုတဲ့အနေနဲ့လုံခြုံရေးကိုသူအင်အားကိုပေါ့ဗျာရခင်ချားရတဲ့အင်အားတွေကိုမစတော့တိုးပြီးတော့သူအင်အားကြီးစိုးချက်ထားတာရှိတယ်အင်အားတိုးချက်တဲ့နေရာမှာလက်ကင်းလည်းရှိတယ်ရခင်လည်းရှိတယ်လက်ရည်ကင်းလည်းရှိတာပေါ့ဗျာအဲကင်းသွင်းနေတဲ့သူလက်လည်းနေတာတော့ရှိတယ်ရပါဒီရောမနဲ့ကောနေခင်းရောပေါ့ဆိုတော့သူကတော့ကျေပင်တဲ့စင်စားွယ်ပြီးတော့လဲဥမှုရအောင်ထားတဲ့သဘောမျိုးတော့ရှိပါတယ်
မန္တလေးတိုင်းမိထီလာမြို့နယ်တခြားမြို့တွေကအကြမ်းဖက်မှုတွေကြောင့်တင်းမာမှုတွေကြီးထွားနေချိန်မှာပဲတိုက်တိုက်ဆန်ဆန်ရန်ကုန်ကဗလီကျောင်းမှာမိလာမှုဖြစ်ခဲ့တာကြောင့်လဲတန်တရားတွေစိုးရိမ်မှုတွေထွက်ပေါ်နေကြတာပါဒါပေမဲ့လည်းပြဿနာကိုမီးထိုးပေးသလိုမဖြစ်ရလျောက်အစိုးရရောလူထုကပါဝန်ဝင်ကြိုးပမ်းကြဖို့ရန်ကုန်မြို့ကခရစ်ယာန်ဘာသာဝင်တူဖြစ်တဲ့ဦးသိန်းအောင်တို့လိုလူတွေကလိုလားနေကြပါတယ
်အဲ့လိုဖြစ်လာတော့ကပါတော့မကောင်းဘူးကောင်းလို့ကျင်းတာမျိုးနိုင်ငံတော်ကကောင်းမှုမှမနေဘူးပြည်သူတွေလည်းအားလုံးချစ်ချစ်ကိုကိုနဲ့လည်းဘုရားကကုကြီးပေးပါမဆာပေးပါဆိုပြီးကျွန်တော်တို့ဆုတောင်းရပြီပဲကျွန်တော်တို့ခရီးရည်ရပ
ါမကြသေးခင်တရင်ဘတ်တွေအတွင်းလူပေါင်း40ကျော်သေဆုံးပြီးဘာသာရေးဆောက်အုံတွေပါဝင်အိုးအိမ်များပြားမီးလောင်ပျက်စီးမှုတွေကြုံခဲ့ရတယ်လို့တရားဝင်ပြောဆိုထားတဲ့စုပူချမ်းဖက်မှုတွေနဲ့ရန်ကုန်48လမ်းထဲကဗလီချောင်းမီးလောင်မှုဟာဆက်နွယ်မှုမရှိဘူးလို့အစိုးရတာဝန်ရှိသူတွေကတော့ချက်ချင်းဆိုသလိုတုံ့ပြန်ပြောဆိုထားကြတာပါဒါပေမဲ့လည်းအာဏာပိုင်ရဲ့ပြောဆိုချက်တွေအပေါ်လူထုကယုံကြည်မှုနည်းပါးလေရှိတဲ့အစဉ်လာအရတန်တရားတွေကတော့ရှိနေကြဆဲဖြစ်ပါတယ်
သူများပြောတာနားထောင်ရတာအဲဒီခါကျတော့အဟုတ်နုနုအမီးပြစ်တယ်ပါနဲ့ရှို့တယ်ဆိုတော့ဟုတ်နုနုဟောကတရေကကျင်ညာဆိုလည်းခုနပြောလို့တရေကလည်းထောင်ဝင်ရအစိုးရတရေကိုမယုံတာများလာပြီဆိုတော့အခုကတော့တိတိကျကျတကယ်ကျင်ညာတကယ်အစစ်အမှန်ကျင်ညာတာဒါပေမဲ့ခုနပြောလို့ပေါ့လူတွေကကောလောလာဆိုနည်းနည်းလေးတော့ဒုရဖြစ်တော့မမြင်ရတဲ့ခါကျတော့ဒုရဖြစ်တာပေါ့
ရန်ကုန်တိုင်းစုကတာဝန်ရှိသူတွေကတော့ရန်ကုန်မြို့ကအစ္စလမ်ဘာသာရေးကျောင်းမိလာမှုဟာမိယာမြင့်ဆက်အပူလွန်ရာကစတင်ခဲ့တာဖြစ်ပြီးကလေးငယ်73ယောက်တည်ဆုံရတာဟာလည်းအဝင်တကားပေါက်ကိုတောက်ခတ်ထားတဲ့အတွက်အချိန်မီထွက်မပြေးနိုင်တာကြောင့်လို့အစောပိုင်းစုံစမ်းမှုတွေအပေါ်အခြေခံပြောဆိုထားတာပါစစ်ဆေးတွေးရှိချက်တွေနဲ့ပတ်သက်လို့ရန်ကုန်တိုင်းစုကတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့ပြီးနောက်တစ်နေ့မှာပဲစုံစမ်းစစ်ဆေးကော်မရှင်တရက်ကိုလည်းဖွဲ့စည်းလိုက်တဲ့အကြောင်းကြေညာခဲ့ပါတယ်ဖော်ဝင်ခုနှစ်ဦးပါဝင်တဲ့ကော်မရှင်ကတော့အများပြည်သူကြားတန်တရားတွေပို့ရှင်းစေဖို့ရည်ရွယ်ဖွဲ့စည်းခဲ့တာလို့သမ္မတရုံးညွန့်ကြားရေးမှူးဦးစောထေကပြောပါတယ်
။ဟုတ်ကဲ့မင်းကအဲ့ဒါလည်းတိုင်းပြည်သားကြီးဆိုရတဲ့ပြည်သာရှင်းလင်းပွဲပဲ။နောက်အဲ့ဒါလည်းပြောပြသူတို့စိတ်နှောင့်မှုကြီးအဖွဲ့ဖွဲ့တာရှိရ။သူရှိရတဲ့ဖွဲ့နေဒီတော့အဲ့ဒီဟိုတန်တရားကဲအောင်လို့ဒီအဖွဲ့ဖွဲ့ပြီးတော့မဟုတ်ဘူး။အဲ့အဖွဲ့ကဒီကျက်အပြင်မှာထောက်ပံ့သူတို့ဆောင်ဒီရရောပဲသူတို့အပြည့်လုံးမှာပေါ့။
ရန်ကုန်ကမီးလောင်မှုနဲ့ပတ်သက်လို့နိုင်ငံတကာအသံဝန်ကြီးမှလည်းစိုးရိမ်မခင်းတဲ့သဘောထားတွေကိုပြောဆိုခဲ့ကြတယ်လို့အဖြစ်မှန်ပေါ်ပေါက်ပေါ်ထွက်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်ခဲ့တာပါမီးလောင်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အခုနောက်ဆုံးဖွဲ့စည်းလိုက်တဲ့ကော်မရှင်အနေနဲ့ကတော့တွေ့ရှိချက်တွေသုံးသပ်ချက်တွေနဲ့အကြံပြုချက်တွေကိုတစ်လအတွင်းအစီရင်ခံဖို့လည်းတာဝန်ပေးရထားတာဖြစ်ပါတယ်ခင်ဗျာ